တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9000ကျော်သွားပြီးတော့သေဆုံးသူ1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ပိုးကူးစက်ခဲ့သူတွေကသက်တောင်း1000လောက်ကတော့ပြန်လည်နေကောင်းသွားကြပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်တဲ့ခူဘေးပြည်နယ်မှာဒီကနေ့သေဆုံးသူ100ကျော်ရှိပါတယ်။ပိုးကူးစက်နေသူတွေ၊ရောဂါဖြစ်နေသူတွေကိုစောင့်ရှောက်ဖို့ကျန်းမာရေးဝန်ထမ်းတွေလည်းခူဘေးပြည်နယ်ကိုနောက်ထပ်ရောက်ရှိလာကြပါတယ်။တရုတ်နိုင်ငံပြင်ပမှာပိုးကူးစက်သူအများဆုံးကိုတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတိကျခွဲစောင့်ကြည့်ခံနေရတဲ့ဇိမ်ခန့်အပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါတယ်။အဲဒီ Diamond Princess သင်္ဘောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှစ်ဆင့်နဲ့ကယ်ထုတ်ခဲ့ပါတယ်။ခီးသည်တွေကိုတယ်ဆောင်လာတဲ့ပထမလေယာဉ်ဟာဒီကနေ့တနင်္လာနေ့အစောပိုင်းတုန်းကကယ်လီဖိုးနီးယားပြည်နယ်ထဲက Travis လေတပ်အခြေစိုက်စခန်းကိုရောက်ရှိလာပါတယ်။နောက်တစ်စင်းကလည်း Texas ပြည်နယ်ထဲက Lackland လေတပ်စခန်းကိုနိုင်ပိုင်းအကြာမှာပဲဆက်ရောက်ပါတယ်။အဲ့ဒီခီးသည်တွေထဲမှာ14ရောက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပြီမဲ့ရောဂါလက္ခဏာမပြတဲ့အတွက်လေယာဉ်ပေါ်တက်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့တခြားခီးသည်တွေနဲ့သူတို့ကိုတီးကြခွဲထားခဲ့ပါတယ်။တင်မောကြီးပေါ်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုတော့14ရက်တီးကြခွဲစောင့်ကြည့်မှာဖြစ်ပါတယ်။ Diamond Princess စိန်ခန့်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးသူ69ယောက်ဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးစက်နေသူဟာ454ယောက်ရှိသွားပါပြီ။အဲ့ဒီတင်မောကြီးပေါ်မှာရှိနေတဲ့ Australia နိုင်ငံသားတွေကိုကယ်ထုတ်မယ်လို့ Australia ဝန်ကြီးချုပ်ကဒီကနေ့ကြေညာပါတယ်။ကနေဒါ၊ Italy ၊ South Korea နဲ့ Hong Kong ကလည်းသူတို့နိုင်ငံသားတွေကိုတင်မောပေါ်ကနေကယ်ထုတ်နိုင်ဖို့ပြင်ဆင်နေကြပါတယ်။